ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗီတိန်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ပေးခံရတဲ့ David Cameron ဟာရုရှားကျူးကျော်စစ်မှာယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းတောင်ပိုင်း Odessa စေကမ်းမြို့ကိုဂျာတာပရင်းတစ်ကတွားရောက်လေ့လာခဲ့ပါတယ်။ဗီတိန်မှာအစိုးရအဖွဲ့အတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်ဝန်ကြီးချုပ် Rishi Sunak ကနေသူ့ရဲ့သူ့ကိုဒီနိုင်ငံသားရေးဝန်ကြီးအဖြစ်တောင်းဝန်ပေးအပ်လိုက်တာဖြစ်ပြီးဒါဟာ Mr. Cameron ရဲ့ပထမဦးဆုံးနိုင်ငံသားခီးစဉ်ဖြစ်လာတာပါဒါအပြင်ရုရှားတပ်တွေလေကြောင်းကနေတိုက်ခိုက်လေရှိတဲ့ Odessa အစိတ်ကမ်းကိုတွားရောက်တဲ့ဒီခီးစဉ်ကဗီတိန်အစိုးရပိုင်းပုဂ္ဂိုလ်တွေထဲမှာသူကပထမဦးဆုံးဖြစ်ပါတယ်ယူကရိန်းကလိုအပ်တာမှန်သမျှဗီတိန်အနေနဲ့ဆက်လက်ပံ့ပိုးသွားမှာဖြစ်ပြီးလိုအပ်ဆုံးဖြစ်တဲ့စီးရေးအကူအညီကိုအခုနှစ်မှာရောနောက်နှစ်တွင်မှာပါကူညီထောက်ပံ့သွားမယ်ကြောင်းနိုင်ငံရေးဝန်ကြီးကင်မရွန်ကသူ့ခီးစဉ်အတွင်းကတိပေးပြောကြားပါတယ်။ယူကရိန်းကိုအမေရိကန်ကပုံအော်ထောက်ပံ့နေတဲ့ဂျိုးဘိုင်ဒန်အစိုးရကိုပြည်တွင်းမှာနိုင်ငံရေးအရထိုးနှက်နေချိန် EU ဥရောပသမဂ္ဂကလည်းသူတို့ကတိပေးထားတဲ့အတိုင်းစစ်လက်နက်ပစ္စည်းတွေယူကရိန်းကိုမထောက်ပံ့နိုင်ပဲဖြစ်နေချိန်ကမ္ဘာကြီးတစ်ခုလုံးကအရှေ့လယ်ပိုင်းဂါဇာအရေးကိုပဲပို့ပြီးတော့အာရုံစိုက်နေချိန်မျိုးမှာပြည်တွင်းနိုင်ငံသားရေးဝန်ကြီးကင်မရွန်ရဲ့အခုခီးစဉ်ဖြစ်လာတာပါအနောက်အုပ်စုနိုင်ငံတွေကယူကရိန်းကိုထောက်ပံ့ကူညီနေတာတွေတစ်ချိန်ကျရင်ရပ်တန့်သွားလိမ့်မယ်ဆိုတဲ့အတွေးမျိုးကိုရုရှားကဆောင်းလိုင်းနေပုံရပြီးဒါကလက်တွေ့မကျဘူးဆိုတဲ့အတွေးမျိုးဖြစ်တယ်လို့ကင်မရွန်ကဂျာတာဘရိန်းနဲ့ကြေညာချက်မှာဖော်ပြပါပါတယ်ခင်ဗျာ